အာဖဂန်နစ္စတန်နိုင်ငံမှာတစားကန်အဖြစ်နဲ့ရက်သက်တပတ်6ပတ်ဖမ်းဆီးထားခဲ့တဲ့တောင်ကိုရီးယားကခရီးယန်အဖွဲ့ဝင်19ဦးကိုအခုတာလီဘန်တွေကတဖြည်းဖြည်းပြန်လွှတ်ပေးနေပြီဖြစ်ပါတယ်။တစားကန်တွေပြန်ရရေးကြိုးပမ်းနေတဲ့တောင်ကိုရီးယား94ဘက်ကလိုင်ရောမှုတွေဇက်တိုက်လုပ်ခဲ့တဲ့နောက်ပိုင်းမှာဗုဒ္ဓဘူးနေ့အထိလွှတ်ပေးခဲ့တဲ့တစားကန်ပေါင်း12ဦးရှိပြီလို့ VOA သတင်းထောက်ဘန်ဂျမင်ဆန်းကအစ္စလာမဘတ်မြို့ကနေသတင်းပေးပို့ထားပါတယ်။ပထမတုပ်အဖြစ်အမျိုးသမီး3ဦးကိုလွှတ်ပေးခဲ့ပြီးနောက်တစ်တုပ်မှာတော့အမျိုးသမီး4ဦးနဲ့အမျိုးသား2ဦးကိုတာလီဘန်တွေကလွှတ်ပေးခဲ့တာပါ။ဒီတစားကန်တွေကိုအာဖဂန်နစ္စတန်နိုင်ငံဂါဇနီခရိုင်ကလူမျိုးစုအကြီးအကဲတွေစီကမှတဆင့်ချက်ချင်းကြီးအဖွဲ့အရာရှိတွေကိုပေးခဲ့တာဖြစ်ပြီးကျန်းသူတွေကိုလည်းမကြခင်မှာပဲလွှတ်ပေးမယ်လို့တာလီဘန်တွေကပြောပါတယ်။ဒီတစားကန်12ဦးကိုချက်ချင်းကြီးအရာရှိတွေကနေရာ3နေရာမှာလွှဲပြောင်းလက်ခံယူခဲ့ရပါတယ်။ခရိုင်အုပ်ချုပ်ရေးမှူးမီရာဂျူရန်ပဋ္ဌာန်းကတစားကန်ပြဿနာဟာအခုပြီးသွားပြီလို့သူယုံကြည်ကြောင်း VOA ကိုပြောပါတယ်။
And within 3 days the whole numbers will be released.
ဖန်တာလူအားလုံးကို3ရက်အတွင်းမှာပဲပြန်လွှတ်ပေးလိမ့်မယ်လို့ပြောခဲ့တာပါ။တစားကန်နေပြန်ပေးဖို့အတွက်တောင်ကိုရီးယားဘက်ကဒီနှစ်အကုန်မှာသူ့ရဲ့တပ်တွေအာဖဂန်နစ္စတန်နိုင်ငံကနေပြန်ရုပ်သိမ်းပေးရမှာဖြစ်ပါတယ်။ဒါဟာလဲလွန်ခဲ့တဲ့လအတောကြာကတည်းကတောင်ကိုရီးယားအစိုးရကကြေညာထားတာပါ။တောင်ကိုရီးယားညှိနှိုင်းရေးမှုတွေဟာတာလီဘန်တွေနဲ့အင်ကာနေကရနချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာတောင်ကိုရီးယားသာသနာပြုအဖွဲ့တွေကိုအာဖဂန်နစ္စတန်နိုင်ငံထဲမလာစေဖို့ကတိပေးခဲ့ရပါတယ်။အခုတောင်ကိုရီးယားဘက်ကညှိနှိုင်းသဘောတူညီမှုတွေကြောင့်နောက်မှာတာလီဘန်တွေပိုးပြီးပြန်ပြီးဆွဲလာအောင်အားပေးအားမြောက်လုပ်တယ်လို့ဖြစ်နေတယ်လို့အာဖဂန်နစ္စတန်နိုင်ငံရေးသမားအများပြားကနေဝေဖန်ကြပါတယ်။ဒီလိုအများရဲ့ဝေဖန်မှုတွေနဲ့ပတ်သက်ပြီးတောင်ကိုရီးယားသမရယုံကတော့ဒီတစားကန်တွေလွတ်စေဖို့အတွက်သူတို့ဘက်ကနေကြီးကြီးမားမားလိုင်းရောရတာမျိုးဘာမှမလုပ်ရပါဘူးလို့ခုခံပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရတောင်ကီစီကတော့တစားကန်တွေလွတ်မြောက်လာမှုအတွက်ကြိုဆိုလိုက်ပါတယ်။ဒါပေမဲ့အခုလိုတောင်ကိုရီးယားနဲ့တာလီဘန်တွေကြားသဘောတူညီမှုရခဲ့တာဟာစစ်သွေးကြွတွေအတွက်နိုင်ငံရေးအရအတိမတ်ပြုတ်လိုက်တာမျိုးဖြစ်လာနိုင်တယ်လို့ထောက်ပြပါတယ်။အမေရိကန်နိုင်ငံကတာလီဘန်တွေကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပြီးဒီစစ်သွေးကြွအဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်ကရောအာဖဂန်နစ္စတန်အာဏာပိုင်တွေကပါမျဉ်းဆိုကြပါတယ်။တောင်ကိုရီးယားမှာတော့တစားကန်တွေရဲ့မိသားစုတွေနဲ့မိတ်ဆွေတွေကဒီလိုသဘောတူညီမှုရခဲ့တာအတွက်ဝမ်းမြောက်ချီးကျူးခဲ့ကြပါတယ်။တာလီဘန်တွေဟာဂါဇနီခရိုင်ထဲကိုဘတ်ကားနဲ့ဖြတ်လာတဲ့တောင်ကိုရီးယား23ဦးကိုပြန်ပြီးဆွဲခဲ့တာပါ။ယင်းအနေငယ်ကြမှာ2ဦးကိုတတ်ပစ်ခဲ့ပါတယ်။ဆွေးနွေးမှုတွေလုပ်ပြီးတဲ့နောက်ပိုင်းမှာမှပထမဆုံးအမျိုးသမီး2ဦးကိုလွှတ်ပေးခဲ့တာဖြစ်ပါတယ်။